Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်ဇူလိုင်လ10ရက်တနင်္ဂနွေနေ့ညနေပိုင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမမရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကီထိုက်ပါအမေရိကန်ပြည်ထောင်စုအတွင်းအာဖရိကန်အမေရိကန်အရက်သားတွေရဲတပ်ဖွဲ့လက်ချက်နဲ့တေဆုံးပြီးရဲတပ်ဖွဲ့ဝင်5ဦး6မြောင်းပစ်ခတ်ခံရလို့ကြာဆုံးခဲ့ပြီးနောက်မှာတော့ဒီသတင်းပါဟာစိတ်မချမ်းသာစရာတွေပြည်နေတယ်လို့အမေရိကန်သမ္မတကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာတော့ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းအဝိုင်းဆိုတဲ့အတုံးနှုံးကိုမကျေနပ်ကြတဲ့ဗုဒ္ဓဘာသာဝင်ဖုန်းတော်ကြီးတွေအမျိုးသားအမျိုးသမီးယာနဲ့ချီပြီးဆန္ဒပြနေကြပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမှာကတော့21ရာစုပင်လုံညီလာခံပြင်ဆင်နိုင်မှုဒီပထမဦးဆုံးအကြိမ်ဖြစ်တဲ့ဒေါန်ဆန်းစုကြည်နဲ့အပြစ်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေတွေ့ဆုံကြဖို့ရှိနေပါတယ
်16ရက်နေ့မှာတော့ UNFC ဥက္ကဋ္ဌနဲ့အဖွဲ့တွေရောက်လာပြီးတော့18ရက်နေ့မှာတော့နိုင်ငံတော်ရဲ့အပြင်ကပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့ကျွန်တော်တို့တွေ့ဆုံမှုတွေရှိပါတယ်ဒီနောက်ပိုင်းမှာလည်း
21ရာစုပြည်လုံးညီလာခံအကြိုပြင်ဆင်ရေးကော်မတီအတွင်းရေးမှူးပြောပြသွားတာပါနောက်ပိုင်းမှာအပြည့်အစုံနှာစင်ရပါမယ်နောက်ထိုင်းနဲ့မလေးရှားနယ်စပ်ငါးဖမ်းလှေတွေပေါ်မှာလူကုန်ကူးခံထားရတဲ့မြန်မာတွေကိုမြန်မာနိုင်ငံသားများအဖွဲ့နဲ့ထိုင်းရဲတပ်ဖွဲ့ကပူးပေါင်းကယ်တင်လိုက်နိုင်တဲ့သတင်းယူရို2016ဖိုင်နယ်ဘောလုံးပွဲအကြိုသုံးသက်ချက်တွေကိုလည်းတင်ပြပေးဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုအတွင်းအာဖရိကန်အမေရိကန်လူမဲ2ဦးကိုရဲတပ်ဖွဲ့ကတီးခြားစီပစ်ထတ်လိုက်ပြီးနောက်ဆက်တွဲအဖြစ်နဲ့တက်ကဆက်ပြည်နယ်ဒါလန်မြို့မှာရဲတပ်ဖွဲ့ဝင်5ဦးပစ်ခတ်တပ်ဖြတ်ခံလိုက်ရပြီးနောက်မှာတော့သမ္မတအိုဘားမားကဒီသတင်းပတ်ဟာစိတ်မချမ်းသာစရာတွေပြည့်နေတဲ့သတင်းပတ်ဖြစ်တယ်လို့ပြောဆိုလိုက်ပါတယ်သမ္မတအိုဘားမားကပိုလန်နိုင်ငံဝါဆော့မြို့မှာကျင်းပနေတဲ့ NATO ထိပ်သီးစည်းဝေးပွဲအတွင်းပြောကြားခဲ့တာဖြစ်ပေမဲ့သူ့ရဲ့သတင်းစာရှင်းလင်းပွဲအများစုဟာအမေရိကန်ပြည်ထောင်စုအတွင်းဖြစ်ပျက်နေတာတွေကိုပဲလေးပေးပြောကြားခဲ့ပါတယ်။သမ္မတအိုဘားမားဟာသူ့ရဲ့ဥရောပခီးစဉ်ကိုတရက်လျှော့ပြီးတနင်္ဂနွေနေ့ညမှာဝါရှင်တန် DC မြို့တော်ကိုပြန်လာမှာဖြစ်ပါတယ်။သူအနေနဲ့မြို့တော်ဝင် Mike Rawlings ရဲ့ဖိတ်ကြားချက်အရ Dallas မြို့ကိုရှေ့သတင်းပတ်အစောပိုင်းမှာသွားဖို့စီစဉ်ထားတယ်လို့သမ္မတအိုဘားမားကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာတချို့လူတွေပြောနေသလောက်စေဝန်ကွဲနေတာမဟုတ်ဘူးလို့အစချီပြီးသမ္မတအိုဘားမားကသူ့ရဲ့သတင်းစာရှင်းလင်းပွဲကိုစခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်တွေနဲ့လူနည်းစုအတိုင်းအဝိုင်းတွေကြားဖြစ်ပေါ်နေတဲ့တင်းမာမှုတွေအပါအဝင်တကယ့်လက်တွေ့ကျုံ့တွေ့နေရတဲ့ပြဿနာအခက်အခဲတွေကိုဖြေရှင်းနိုင်တဲ့အခြေခံအုတ်မြစ်ပေါ်မှာတိုင်းပြည်ကိုတည်ထောင်ထားတာဖြစ်တယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။သူအနေနဲ့ဒါလက်မျိုးမှာရဲတပ်ဖွဲ့ဝင်တွေကိုပြစ်ခတ်ခဲ့သူကိုဘလို့တတ်မှတ်မလဲလို့မိကိုမေးခံရတာမှာတော့အဲ့ဒီလူဟာစိတ်မနှံ့တဲ့သူတူဖြစ်တယ်လို့သမ္မတအိုဘားမားကပြန်ပြီးဖြေကြားခဲ့ပါတယ်
။အမေရိကန်သမ္မတဘရက်အိုဘားမားကသူ့ဆိုရာဥရောပနဲ့ NATO မဟာမိတ်နိုင်ငံတွေကြားအရေးကြီးဆုံးကာလမှာအမေရိကန်ပြည်ထောင်စုအနေနဲ့ဥရောပကိုရေရှည်ထောက်ခံသွားမှာဖြစ်တယ်လို့ဥရောပနိုင်ငံတွေစီလုံးညီညွတ်ကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။အခုလိုစိန်ခေါ်မှုကြီးမားနေတဲ့အခိုက်အတန့်မှာအမေရိကန်နိုင်ငံအနေနဲ့ဘယ်တော့မှပြောင်းလဲမှာမဟုတ်တဲ့ဥရောပလုံခြုံရေးကာကွယ်ရေးအတ္တလန္တိတ်ဒေသဖြတ်ကျော်ပူးပေါင်းဆောင်ရွက်မှုတွေနဲ့ပူးတွဲကာကွယ်မှုတွေအတွက်အမြင်တည်ထက်နေမဲ့ထောက်ခံအားပေးမှုတွေကိုဆက်ပြီးပေးနေမယ်ဆိုတဲ့အကြောင်းအခိုင်အမာပြောချင်တယ်လို့စနေနေ့ကကျင်းပတဲ့ NATO ထိပ်သီးစည်းဝေးပွဲမှာအမေရိကန်သမ္မတကပြောဆိုပါတယ်။စီးအေးကာလပြီးကတည်းကအရေးကြီးဆုံး NATO ထိပ်သီးစည်းဝေးပွဲလို့အမေရိကန်အရာရှိတွေဖော်ပြတဲ့ဒီစည်းဝေးမှာသမ္မတဥပမာကပြောဆိုခဲ့တာဖြစ်ပါတယ်။အခုထိပ်သီးစည်းဝေးဟာနေတို့ဖွဲ့အနေနဲ့ထပ်လောင်းအာမခံချက်ပေးတာမျိုးကနေတားစီဟန်တာရေးဘက်ကိုဥတီချက်ပြောင်းလိုက်တဲ့အလှည့်ပြောင်းတစ်ခုကိုအမှတ်သားပြုတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုပါတယ်။တောက်ချာနေ့ထိပ်သီးစည်းဝေးပွဲအစပိုင်းမှာအမေရိကန်အနေနဲ့ရုရှားရဲ့ရန်လိုမှုကိုတားဆီးဖို့အယိုးရှင်ဆုံးဆောင်ရွက်ချက်အဖြစ်အမေရိကန်တပ်ဖွဲ့ဝင်1,000လောက်ကိုပိုလန်နိုင်ငံကိုစေလွှတ်မယ်လို့အမေရိကန်သမ္မတကကြေညာခဲ့ပါတယ်။ဘော်တစ်နိုင်ငံတွေဖြစ်တဲ့အက်စတိုးနီးယား၊လတ်ဗီးယားနဲ့လစ်သွေးနီးယားတို့မှာနောက်ထပ်စစ်အင်အားတွေချထားဖို့ကိုလည်းနေတိုးအဖွဲ့ဝင်တွေသဘောတူကြပါတယ်။ဒါဟာစစ်အေးကာလပြီးသွားကလေးကဆိုရင်နေတိုးအဖွဲ့ရဲ့အကြီးမားဆုံးစစ်အင်အားချထားမှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့နေတိုးတာဝန်ရှိသူတွေကပြောဆိုပါတယ်
။တောင်ဆူရန်နိုင်ငံမြို့တော်ဂျူဘားမှာဆန့်ကျင်ဘက်အုပ်စုတွေကြားအကြမ်းဖက်မှုတွေကြောင့်လူတရာကျော်သေဆုံးခဲ့ရပြီးနောက်တနေ့ဒီကနေ့တနင်္ဂနွေနေ့မှာတော့ပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။ တဘုံဟောင်းနေနဲ့အစိုးရတပ်ဖွဲ့တွေကြားအပြန်အလှန်ပြင်းပြင်းထန်ထန်ပစ်ခတ်ခဲ့ကြပြီးမြို့ထဲကနေရအတော်များများမှာပစ်ခတ်တန်းတွေကြားခဲ့ရတယ်လို့မြို့တော်ဂျူဘားကမျက်မြင်တွေ့သူတွေကပြောပါတယ်။တောင်စရနိုင်ငံရဲ့၅နှစ်မြောက်လွတ်လပ်ရေးနေ့အကြိုနေ့မှာတိုက်ခိုက်မှုတွေဆက်ဖြစ်ခဲ့ပြီးနောက်မှာတော့အခြေအနေကိုတည်ငြိမ်အောင်ထိန်းသိမ်းဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကမနေ့စနေနေ့ကအရေးပေါ်ညှိနှိုင်းချက်တစ်စောင်ထုတ်ပြီးတောင်းဆိုထားပါတယ်။သမ္မတဆာဗာခီးယားကိုတစ္ဆာခံသူတွေနဲ့ပြိုင်ဘက်လက်ရှိဒုတိယသမ္မတရစ်ခ်မာချာကိုထောက်ခံသူတွေကြားတိုက်ခိုက်မှုတွေဆက်မလုပ်ဖဲအပြစ်ရကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ညှိနှိုင်းချက်ကတိုက်တွန်းထားတာပါ။မြို့တော်ဂျူဘားကစည်းကမ်းတစ်ခုအနည်းလုံခြုံရေးခိတ်မှာဒုသမ္မတမာချာကိုထောက်ခံသူတွေနဲ့ပြစ်ပခဖြစ်ပြီးသမ္မတကိုထောက်ခံသူစစ်သား၅ယောက်တေဆုံးခဲ့တဲ့ကြာသပတေးနေ့နောက်ပိုင်းမှာပဲပြစ်ခတ်မှုတွေစတင်ဖြစ်ပွားခဲ့တာဖြစ်ပါတယ်။
စီးရီးယားနိုင်ငံလေပိုင်းဟမ်စ်ခရိုင်မှာရုရှားဘက်က MI 25လေယာဉ်ကိုမြေပြင်ပြစ်လက်နက်ထိမှန်ပြီးပြတ်ကျခဲ့တဲ့အတွက်ရုရှားတိုက်လေမှုနှစ်ယောက်တေဆုံးခဲ့တယ်လို့အာဏာပိုင်တွေကအတည်ပြုပြောဆိုပါတယ်။ရုရှားအစိုးရအာဘော်တက်စ်သတင်းဌာနကြေညာချက်အရဒီတိုက်ခိုက်မှုဟာတောက်ကြနေကပလီမာရန်မြို့အရှေ့ဘက်မှာစီးရီးယားအစိုးရတပ်ဖွဲ့တွေကရုရှားဘက်ကလေကြောင်းရန်ကိုကာပစ်ပစ်ပေးဖို့တောင်းဆိုခဲ့ပြီးတဲ့နောက်ဖြစ်ခဲ့တာပါ။အဲ့ဒီအချိန်က IS အစွန်းရောက်တပ်ဖွဲ့တွေကစီးရီးယားအစိုးရတပ်တွေရဲ့အသားစီးရနေပြီးသူတို့ကိုပြန်ပြီးထိုးစစ်ဆင်တိုက်ခိုက်နိုင်ဖို့အရန်တပ်ဖွဲ့တွေအဆင့်သင့်ရှိမနေဘူးလို့တာစ်သတင်းဌာနကပြောပါတယ်။အကဲခတ်လေးလာသူတွေရဲ့အစိုးရစီးရီးယားအစိုးရဘက်ကမွတ်စလင်ဘာသာဝင်တွေရဲ့အထွတ်မြတ်ဥပုပ်လရမဒန်ကုန်ဆုံးချိန်ကိုဂုဏ်ပြုတဲ့အနေနဲ့တနင်္လာနေ့အထိပြစ်ခတ်ရက်စဲကြီးတိုးချဲ့ဖို့ကတိပေးထားတယ်။စီးရီးယားရဲ့အကြီးဆုံးမြို့တော်အလက်ပိုနားမှာစနေနေ့ကတနေ့လုံးတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်။ဒီမတိုင်ခင်နှစ်ရက်မှာအစိုးရတပ်တွေကသိမ်းပိုက်ထားတဲ့ထောက်ပံ့ပို့ဆောင်ရေးလမ်းကြောင်းပြန်ဖွင့်ဖို့အတွက်အယ်ခိုင်ဒါရဲ့စီးရီးယားကမဟာမိတ်အဖွဲ့အယ်နူဆရာတပ်ဦးနဲ့ပူးပေါင်းတိုက်ခိုက်နေတဲ့သဘုံတွေကစနေနှောင်းပိုင်းမှာတံပြန်ထိုးစစ်ဆင်တာဖြစ်တယ်လို့ဗြိတိန်အခြေစိုက်စီးရီးယားလူအခွင့်အရေးလေ့လာဆောင်ကြည့်ရေးအဖွဲ့ကပြောပါတယ်။တိုက်ပွဲရဲ့နောက်ဆုံးအခြေအနေနဲ့အသေးပြောက်ရှင်းကိုတော့အခုချိန်ထိမသိရသေးပါဘူးရှင်။
View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View မြန်မာဘိုင်းအစီအစဉ်ရဲ့တင်းခွင်နေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရခိုင်ပြည်နယ်တွင်းကမွတ်စလင်အတိုင်းဝိုင်းဆိုတဲ့အသုံးနှုန်းသတ်မှတ်ချက်ကိုမကျေနပ်ကြတဲ့ဗုဒ္ဓဘာသာဖုံတော်ကြီးတွေအမျိုးသားအမျိုးသမီးယာနဲ့ချီပြီးရန်ကုန်မြို့မှာဆန္ဒပြကြပါတယ်။ရခိုင်ပြည်နယ်မှာမွတ်စလင်ဟုသတ်မှတ်ချက်ချက်ချင်းရဆိုတာအပါအဝင်ကြွေးကြော်သံတွေတံပြိုင်ဆိုပြီးရန်ကုန်မြို့ရွှေတဂုံဖရာအနီးကျေးသွန်းဖရာရှိကနေတာမွေမြို့နယ်ဟစ်တိုင်ကွင်းကိုလမ်းလျှောက်ချီတဲ့ဆန္ဒပြကြတာပါ။ဗုဒ္ဓဘာသာဖုံတော်ကြီးတွေအပါအဝင်ဆန္ဒပြသူတွေကရခိုင်အမျိုးသားအလံတွေမြန်မာနိုင်ငံတော်အလံတို့ကိုကင်ဆောင်ပြီးချီတက်ခဲ့ကြတာဖြစ်ပါတယ်။လုံခြုံရေးအာဏာပိုင်တွေကဆက်ပြီးမချီတက်ဖို့တမ်းမြစ်ညှိနှိုင်းမှုတွေကိုလက်မခံဘဲတာမွေဟစ်တိုင်ကွင်းကိုလမ်းလျှောက်ချီတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းမှာပြီးခဲ့တဲ့သတင်းပတ်ကဒီအသုံးနှုန်းနဲ့ပတ်သက်ပြီးဆန္ဒပြခဲ့ကြပြီးနောက်အခုရန်ကုန်မြို့မှာဆန္ဒပြပွဲကိုစီစဉ်လာလဲဖြစ်ပါတယ်။ပြီးခဲ့တဲ့ဦးသိန်းစင်အစိုးရလက်ထက်2012ခုနှစ်တုန်းကရခိုင်ပြည်နယ်တွင်လူမှုအတိုင်းဝိုင်းနှစ်ခုကြားလူမျိုးရေးဘာသာရေးဆန်တဲ့အဓိကယုံနေဖြစ်ခဲ့ပြီးနောက်လူမှုအတိုင်းဝိုင်းနှစ်ခုကြားအခုချိန်ထိယုံကြည်မှုပြန်လည်မတည်ဆောက်နိုင်သေးတာဖြစ်ပါတယ်။အစိုးရသည့်လက်ထက်မှာတော့အရင်မြန်မာအစိုးရအခေါ်ဘင်္ဂလီနဲ့နိုင်ငံတကာအခေါ်ရိုဟင်ဂျာဆိုတဲ့အသုံးနှုန်းတွေအစားရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့သုံးနှုန်းဖို့ထုတ်ပြန်ထားတာဖြစ်ပါတယ်။ဒါပေမဲ့ဒီအသုံးနှုန်းပေါ်မှာလည်းရခိုင်ပြည်နယ်တွင်းကသက်ဆိုင်ရာလူမှုအဝင်အဝိုင်းနှစ်ဖက်စလုံးကမကျေနပ်ကြပါဘူး
။ဩစတြေးလျနိုင်ငံရဲ့ရွေးကောက်ပွဲမဲဆန္ဒပေးပြီးတဲ့နောက်ရှိရဲ့အကြာဒီနေ့တနင်္ဂနွေနေ့မှာအတိုက်ခံလေးပါပါတီရွေးကောက်ပွဲမှာရှုံးနိုင်ကြောင်းအသိမှတ်ပြုပြောဆိုပါတယ်။သူရဲ့ပြိုင်ဘက်တွေဖြစ်တဲ့ဝန်ကြီးချုပ်မာကွန်တန်ဘောနဲ့ညမောင်အစိုးရအနေနဲ့အာဏာထိန်းချုပ်နိုင်ဖို့လုံလောက်တဲ့မဲအရေးအတွက်ရမှတည်ကြတယ်လို့လေဘာပါတီကောင်ဆောင်ဘီလ်ရှော့တန်ကပြောဆိုပါတယ်။ပြိုင်ဘက်ဝန်ကြီးချုပ်တန်ဘောကိုရွေးကောက်ပွဲအနိုင်ရတဲ့အတွက်ချီးမွမ်းပြောဆိုဖို့သူဖုန်းခေါ်ခဲ့တယ်လို့ဘီလ်ရှော့တန်ကပြောပါတယ်။သူရဲ့ conservative ညွန်ပေါင်းအဖွဲ့အနေနဲ့ဒုတိယသုံးနှစ်သက်တမ်းဆက်ပြီးအာဏာရမှဖြစ်တယ်လို့လေဘာပါတီကောင်ဆောင်ဘီလ်ရှော့တန်ကပြောဆိုပါတယ်။မဲအရေးအတွက်မှုတွေဆက်လုပ်နေတဲ့အတွက်ညမောင်အဖွဲ့အနေနဲ့အစိုးရအဖွဲ့ဖွဲ့ဖို့လုံလောက်တဲ့အမှတ်နေရာရမရရှင်းလင်းတဲ့အဖြေတော့မထွက်လာသေးပါဘူး။နိုင်ငံရေးပါတီတွေအနေနဲ့လူများစုအစိုးရဖွဲ့နိုင်ဖို့က ကိုယ်စားလှယ်150ရဲ့မှာအနည်းဆုံး86နေရာအနိုင်ရဖို့လိုအပ်တာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာလူရိုက်မဲဆန္ဒပေးဖို့လိုအပ်ပြီးတော့ပြီးခဲ့တဲ့တစ်ပတ်ကျော်အတွင်းနိုင်ငံသားအများစုပဲဆန္ဒပေးခဲ့ကြပါတယ်။ရာသီဥတုပြောင်းလဲမှုရွှေပြောင်းနေထိုင်သူအရေးနဲ့ပညာရေးကိစ္စတွေကအဓိကကျပေမဲ့လည်းစီးပွားရေးကိစ္စကတော့ရွေးကောက်ပွဲရလဒ်ကိုအဆုံးဖြတ်ပေးမယ်အရေးကြီးဆုံးအချက်ဖြစ်ပါတယ်။
ဂျပန်နိုင်ငံလွှတ်တော်နှစ်ရက်မှာတိတ်ပြီးအာဏာမရှိတဲ့ House of Councilor လို့ခေါ်တဲ့အထက်လွှတ်တော်အမတ်နေရာထက်ဝက်ကိုဒီကနေ့တနင်္ဂနွေနေ့မှာဂျပန်ပြည်သူတွေရွေးချယ်မဲပေးကြမှာဖြစ်ပါတယ်။ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့စီးပွားရေးမူဝါဒတွေနဲ့ဒုတိယကမ္ဘာစစ်အပြီးပြဋ္ဌာန်းထားတဲ့အခြေခံဥပဒေတဲကစစ်ပွဲမှာမပါဝင်ဘူးဆိုတဲ့ပြဋ္ဌာန်းချက်ကိုဖယ်ရှားလိုတဲ့သူ့ရဲ့အကြီးမှန်းချက်အပေါ်မဲဆန္ဒရှင်တွေတန်တရာရှိနေကြပေမဲ့အခုရွေးကောက်ပွဲမှာတော့ဝန်ကြီးချုပ်ရဲ့ညွန်ပေါင်းအစိုးရအဖွဲ့ကအနိုင်ရမယ်လို့ခန့်မှန်းထားပါတယ်ရှင်
ဒီနေ့တင်းငွေနေ့နေ့လည်ခင်းမှာကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့ဓာတ်ဆီဆိုင်တစ်ခုနားက Cultus Coffee ဆိုင်မှာထိုင်နေတဲ့ထင်ရှားတဲ့ကမ္ဘောဒီးယားနိုင်ငံရေးသုံးသက်သူနဲ့တက်ချွတ်လှူရှားသူတယောက်ဖြစ်တဲ့ကမ်လေးကိုတနက်နေ့ပြစ်ခတ်တပ်ဖြတ်ခံရလို့သိဆုံးခဲ့ပါတယ်။တနက်နေ့ပြစ်ခတ်ရသူဟာအခြေခံလူရန်စားအတွက် Grassroots Democracy Party တည်ထောင်သူလည်းဖြစ်အစိုးရကိုဝေဖန်သူထင်ရှားတဲ့နိုင်ငံရေးသမားတဦးလည်းဖြစ်ပါတယ်။အဲ့ဒီတပ်ဖြတ်မှုကြောင့်ဝင်းကျုံဟွန်ဆန်ရဲ့အစိုးရပေါ်ပြည်သူလူထုရဲ့မကျေနပ်မှုတွေပိုတိုးလာပြီးတော့ဒီဖြစ်ရဟာအတိုက်ခံနိုင်ငံရေးသမားနဲ့ရပ်ဖက်လူအဖွဲ့အစည်းတွေအတွက်အစိုးရရဲ့ချိန်ညှပ်မှုတွေကနောက်ဆုံးတစ်ခုဖြစ်တယ်ဆိုတာထင်ရှားစေပါလေ
။ Direct from Washington, The Voice of America, VOA.
နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုင်နယ်မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကိုစတိုက်တင်ဆက်ပေးပါမယ်။အရင်ဦးဆုံးနားဆင်ရမှာကတော့27ရာစုပင်လုံညီလာခံအကြိုပြင်ဆင်ရေးနောက်ဆုံးရသတင်းတွေဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့အပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ကိုစားညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးအန်ဘန်လာဦးဆောင်တဲ့လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေအခုလာမယ့်ဇူလိုင်လ18ရက်နေ့မှာတွေ့ဆုံမှုရှိပါတယ်။27ရာစုပင်လုံညီလာခံကိုလည်းလာမယ့်ဩဂုတ်လနောက်ဆုံးသတင်းပတ်မှာကျင်းပနိုင်ခြေရှိတယ်လို့ညီလာခံအကြိုပြင်ဆင်ရေးကော်မတီအတွင်းမှုကပြောပါတယ်။တစ်ချိန်တည်းမှာပဲအပြစ်ရက်လက်မှတ်မထိုးရသေးတဲ့ကိုကဲရခိုင်တအောင်လက်နက်ကိုင်အဖွဲ့၃ဘွဲ့နဲ့လည်းအကျိုးပြင်ဆင်ရေးကော်မတီအနေနဲ့တီးခြားတွေ့ဆုံမှုရှိနေပါတယ်အသေးစိတ်ဆက်ပြောပြပေးပါမယ်ရှင်ပြည်ထောင်စုငြိမ်းချမ်းရေးကိစ္စဆွေးနွေးကြမယ့်27ရာစုပင်လုံညီလာခံကိုဩဂုတ်လနောက်ဆုံးပတ်မှာကျင်းပနိုင်မှုပြင်ဆင်နေကြချိန်မှာပဲအခုလာမယ့်ဇူလိုင်လ18ရက်နေ့မှာတော့ဒေါံဆန်းစုကြည်နဲ့အပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေတွေ့ဆုံကြဖို့ရှိတယ်လို့ညီလာခံပြင်ဆင်ရေးကော်မတီအတွင်းရေးမှူးဦးလာမောင်ရွှေက VOA မြန်မာပိုင်းကိုပြောပါတယ
်။ UNFC ဥက္ကဋ္ဌနဲ့အဖွဲ့ကိုတွေ့ပါပါ။ UNFC နဲ့ဒေါံဆန်းစုကြည်ပထမဆုံးတွေ့ရပါတယ်။အခုကတော့ဂျူတင်ပြင်ဆင်နေတဲ့လုပ်ငန်းတွေလည်းတော်တော်လေးတော့ကျွန်တော်တို့ခီးရောက်နေပြီ။ဟောဩဂုတ်လ20ပတ်မတန်ကြီးမှာပဲဒါစတင်ကျမနိုင်မလို့လို့ယူပါတယ်။ကျွန်တော်တို့ရှိနေတာအခုဒီ15ရက်လောက်ဆိုရင်ဒီ DPM ကိုယ်စားလှယ်ကျွန်တော်တို့ရောက်လာမယ်။16ရက်နေ့မှာတော့ UNFC ဥက္ကဋ္ဌနဲ့အဖွဲ့တွေရောက်လာပြီးတော့18ရက်နေ့မှာတော့ဒီနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့ကျွန်တော်တို့တွေ့ဆုံမှုတွေရှိပါတယ်။အတိနောက်ပိုင်းမှာလည်းကျွန်တော်တို့ DPM နဲ့ထပ်ပြီးကျွန်တော်ညီနယ်မှုတွေရှိမယ်ပြီးရင်တော့ဒီမကြားရမှာလဲတိုင်းရင်းသားတွေအနေနဲ့ဒီ26 29တွေ့ဖို့ရှိပါတယ်ပြင်နေပါတယ်နိုင်ငံတော်ရဲ့တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့ဂျွန်လာ28ရက်နေ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကောင်းဆောင်ချက်ဖွဲ့နဲ့တွေ့တဲ့အခါတော့ပြောင်းစုညီညာရေးညီလာခံ27ရာစုပြင်လုံကိုဒီဩဂုတ်လနောက်ဆုံးပတ်တဲ့နောက်မကျပဲလုပ်တင်တယ်ဆိုတာကိုအဲ့နှစ်ဖက်လုံးကပြောကြချက်တွေဆွေးနွေးချက်တွေရှိပါတယ်။ဒါကြောင့်မလို့ဩဂုတ်လနောက်ဆုံးပတ်မှာတိုင်ပြီးမှလုပ်ထင်ဖို့အတွက်ကိုတော့ချုပ်တင်ပြင်ဆင်ရေးကော်မတီအနေနဲ့ဆောင်းနေရရှိပါတယ
်။ဒီရပိုင်းတွင်းမှာပဲအပြစ်ရက်လက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ကိုစား DPN ခေါ်နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တွေနဲ့ညီလာခံအကြိုပြင်ဆင်ရေးကော်မတီတို့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းဦးလာမောင်ရွှေကပြောပါတယ်။တချိန်တည်းမှာပဲတက်မတော်နဲ့စီရေးတင်မာနေစေအပြစ်ရက်လက်မှတ်မထိုးထားရသေးတဲ့ကိုကန်တက် MMDAA ရခိုင်တက် AA တအောင်းပလောင်တက် TLL တွေတို့နဲ့အစိုးရကိုယ်စားလှယ်တွေကြားတိုင်းရင်းဒေသတနေရာရာမှာတွေ့ဆုံပြီးတော့ပထမအဆုံးအကြိမ်ဆွေးနွေးနိုင်ရေး27ရာစုပင်လုံညီလာခံအကြိုပြင်ဆင်ရေးဆက်ကော်မတီနှစ်ကဦးသိန်းစောဦးဆောင်တဲ့အဖွဲ့ကစီစဉ်နေတယ်လို့လည်းသိရပါတယ
်ဟိုဝါနဲ့မိုင်လာဘက်မှာတော့ဆရာဦးသိန်းစောတို့ကျွန်တော်တို့တာဝန်ယူပြီးတော့ဆောင်နေတာရှိတယ်နောက်သုံးဘွဲ့အတွက်လည်းတရားဆရာဦးသိန်းစောတို့ AA TLL တွေအမန်ဒီအတွက်လည်းကျွန်တော်တို့ညှိနှိုင်းပြောင်းလဲနေတာရှိပါတယ်အဲ့ဒါတွေလည်းသိမှကြာနေမှာတော့ဆက်ပြီးတော့ကျွန်တော်တို့ အတွေ့ဆုံပြင်ဆင်နိုင်မယ့်အနေအထားရှိပါတယ
်။အရင်ဦးသိန်းစိန်အစိုးရလက်ထက်တုန်းကတော့ဒီလက်နက်ကိုင်အဖွဲ့၃ဖွဲ့ကိုခြံလှပ်ထားခဲ့ပြီးငြိမ်းချမ်းရေးဖော်ဆောင်မှုစူးစမ်းခဲ့တာကြောင့်အားလုံးပါဝင်ရေးမှုကိုစုကိုင်းထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့သဘောထားကွဲလွန်မှုဖြစ်ခဲ့တာပါ။အခုအစိုးရသည်လက်ထက်မှာတော့ပါဝင်သည့်ပါဝင်ထိုက်သူတွေအားလုံးပါဝင်နိုင်ရေးဖိတ်ခေါ်ချက်အရာအခုလိုမျိုး TLL အပါအဝင် MMDAA နဲ့ AA အဖွဲ့တွေကိုတီးခြားစီတွေ့ဆုံမှုအစိုးရဘက်ကစီစဉ်တဲ့အပေါ် TLL ဘက်ကတော့ကြိုဆိုလိုက်ပါတယ်။ TLL ပြောခွင့်ရမိုင်းအကျော်ကတော့တွေ့ဆုံမဲ့ရက်တရားဝင်မတက်မရသေးတယ်လို့မိုင်းလာနဲ့ပန်ဆန်းနေမြေတနေရာရမှာတော့တွေ့ဆုံနိုင်ခြေရှိပါတယ်လို့ပြောပါတယ်။
သူတို့ကတွေ့ဘူးတော့ပြောတာတော့ကျွန်တော်ကဟိုကချင်းထားပါကြာဘူးနော်။အာဒါပေမဲ့ရက်တင်ဖြစ်မလဲဆိုတော့ကျွန်တော်ရက်တော့မရသေးဘူးခင်ဗျာ။ဒါတော့ကျွန်တော်ဒီမိုင်းလာမှာသူတွေ့ဖို့အတွက်ဟိုကကျွန်တော်မဖက်ကတော့အချမ်းဖြစ်ရတော့သူတို့ထားရပါတော့။ဒါတော့ပြန်ဆိုချင်တယ်။အာဒီတွေ့ဆိုမဆိုတော့အများကျွန်တော်တော်လို့လည်းလို့လို့ကူတဲ့နေရာပေါ့ဒီလူကျွန်တော်လူမျိုးနေမျိုးရှိတဲ့အတွက်အမမေးရဲ့လူမျိုးနေမျိုးဟိုပါစားမဟုတ်ရင်မိုင်းလာအာတခုခုပေါ့။အာကျွန်တော်ထင်တော့ဒီသူလည်းဘာမှအကြောင်းမပြန်သေးဘူး။ဆိုကြောင်ပါပါသမဟုတ်တော့မိုင်းလာအဲ့နခုပဲတင်လိုက်။ဘာစင်းနေတော့မလဲဆိုတော့ဒီကတော့ဒီကျွန်တော်ဒီ20တရာစုညီကခံလဲကျွန်တော်ဒီများနဲ့ဟိုအခြားတိုင်းတိုင်းမျိုးကျွန်တော်တက်ချင်လဲဘုန်း။အာဒီနေညာနေရေးစင်းနေပေါ်မို့လဲကျွန်တော်ကဘာဝင်ရှင်လဲဆိုတော့ဒီရဆန်တာကိုကျွန်တော်ကတော့ထုတ်ပေါ်ပြီးတင်ပြတော့ဖို့လိုရှိတယ်။
ဒီတော့တွင်းမှာပဲ21ရာစုပြည်လုံးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးတူညီတဲ့အခြေခံမူသဘောထားရည်တည်ချက်ရရှိနိုင်ရေးအတွက်ကိုလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးရဲ့မျက်နှာစုံညီအစည်းအဝေးကိုကချင်ပြည်နယ်မိုင်းကြားရံမှာအခုလာမယ့်ဇူလိုင်လ26ရက်နေ့ကနေစလို့ဇူလိုင်လ29ရက်နေ့အထိကျင်းပပြီးတွေ့ဆုံဆွေးနွေးသွားကြဖို့ရှိပါတယ်။မိုင်းကြားရံညီလာခံမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့21ဖွဲ့ကခေါင်းဆောင်တွေပါဝင်ဆွေးနွေးကြမှာလည်းဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ထိုင်းမလေးရှားနယ်စပ်မှာလူကုန်ကူးခံရတဲ့မြန်မာတွေကိုကယ်တင်လိုက်နိုင်တဲ့သတင်းကိုတင်ပြပေးကြပါမယ်။ထိုင်းနဲ့မလေးရှားနိုင်ငံနယ်စပ်ထိုင်းနိုင်ငံဘက်ချမ်းဖတ်တနီခရိုင်ထဲကငါးဖမ်းလေဒီပေါ်မှာလူကုန်ကူးသူတွေကရောင်းစားထခံထားရတဲ့မြန်မာနိုင်ငံသား19ဦးကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကထိုင်းရဲတပ်ဖွဲ့ရဲ့အကူအညီနဲ့တနင်္ဂနွေနေ့ညနေပိုင်းမှာတွားရောက်ကယ်ဆယ်နိုင်ခဲ့ပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOA ထိုင်းခြေစိုက်သတင်းတောက်မအေးအေးပါကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံမော်ပြည်နယ်တန်ပြူစရက်မြို့နယ်အတွင်းကျေးရွာတွေကနေထိုင်းနိုင်ငံမှာအလုပ်သွားလုပ်ဖို့သွားကြတဲ့အသက်73နှစ်အရွယ်ကနေအသက်35နှစ်အရွယ်ထိရှိတဲ့လူ19ဦးဟာဒဝဲကော့တောင်းလမ်းကနေတဆင့်ထိုင်းမလေးနယ်စပ်ပတ္တနီခရိုင်ထဲကငါးဖမ်းလေတွေပေါ်မှာရောင်းစားခံခဲ့ရတာပါတခြားအလုတ်သွားရှာရင်ငါးဖမ်းလေပေါ်ဘလို့ရောက်သွားတယ်လဲဆိုတာအသက်21နှစ်အရွယ်လူငယ်တဦးကအခုလိုရှင်းပြပါတယ
်ဒီလိုသာဘူးကျွန်တော်တို့အင်ကြီးလောက်ခေါ်နေမြတ်သူပြောတယ်ဘာလို့လောက်မလဲကျွန်တော်တို့မေးအလုတ်ကိစ္စကတော့သူပြောတယ်ဘာလဲကျွန်တော်တို့လုပ်ငန်းကြီးဆက်ရုံမှာလောက်အောင်မြဲတယ်ဖလားရှိတော့အရမ်းစားပြီးတော့ပြီးတယ်လိုက်ရပြီလို့သူကကျွန်တော်တို့ဇဝေတိခေါ်လာပြီအဲ့ဒါတယောက်ဟုတ်ဇဝေတိခေါ်လာပြီဇဝေမှာသူကြောက်ရတယ်ခင်ဗျာပေါ်တော်တဲဥကန်တခုမှထားတယ်ထားပြီးတော့အဲ့ဒီမှာကျွန်တော်တို့အမှတညာအဲ့ရတယ်တညာအပြီးနောက်မနက်မူလင်းတော့လူတယောက်လည်းပြောတယ်ဒီမျိုးအဲ့ဒီနောက်တနင်္လာသွားဘူးလေခဏနေလက်ခုံးမယ်ဆိုပြီးကျွန်တော်တို့အမှပဲဆောင်ခေါ်ပြီးနောက်ကားတစ်စင်းနဲ့ဆက်သွားတယ်မလားနောက်ဆုံးဒီကျွန်တော်တို့ဆက်ရုံလို့ပဲတင်တော့ဒီလေသိမ့်ရောက်လာ
အသက်73နှစ်ရွယ်ကလေးတူကတော့မိဘကစင်းရဲနွမ်းပါတဲ့အတွက်အလုပ်လုပ်ဖို့လိုက်လာခဲ့ကြောင်းကျောင်းမနေဘူးတဲ့အတွက်ဒီလိုအဖြစ်မျိုးဖြစ်လာလိမ့်မယ်ဆိုတာမတွေးတတ်ခဲ့ကြအောင်ငါးဖမ်းလေပေါ်ကိုရောက်မှ၆ဆိတ်ဖြစ်မိတယ်ဆိုပြီးပြောပါတယ
်ဆက်လို့မှဆက်ရုံမလုပ်လို့မဆိုရခေါ်တာဆရာတော့မလို့သားလိုက်ပါညလာလိုက်ရတယ်နေတဲ့ရောက်တော့မှလေနဲ့ထွားမှဆိုတော့ကြောက်တော့
ငါးဖမ်းလေပေါ်ကို၆ရုပ်အုပ်စုအဖြစ်ပွဲစားကခေါ်သွားတဲ့လူငယ်တဦးကလည်းဆက်ရုံအလုပ်လုပ်ရမယ်ဆိုပြီးတော့လာခဲ့ကြအောင်အလုပ်ကန်ရှားပါမှုအဆင်မပြေမှုတွေကြောင့်ထိုင်းနိုင်ငံထဲကိုထွက်ပြီးအလုပ်လာလို့ရတာဖြစ်ကြောင်းကိုလည်းပြောပြပါတယ်
ဟုတ်ကဲ့အားလုံးပေါင်းစုပေါင်းဆိုရင်တော့ဆေးရဲဒီလို7ရက်10လောက်ရှိတယ်သူကကျွန်တော်တို့ကလိုက်မလိုက်ချင်တာသူကြောက်တော့ကြောက်တယ်လေခါဝနဲ့မလိုက်ဘူ
းသူတို့ကိုတွားရောက်ကယ်ဆယ်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကကိုဆိုင်ရေးကတော့ထိုင်းရနာပိုင်နေနဲ့ညှိနှိုင်းရမှာသူတို့ကိုကယ်ဆယ်ရေးစခန်းမှာထားပြီးအမှုရင်ဆိုင်ခိုင်းပြီးမှနေရရင်ကိုပြန်ပို့မယ်လို့ပြောဆိုခဲ့ကြအောင်အခုလိုပြောပြပါတယ
်အဲအားလုံးကျွန်တော်တို့ခုစည်ရင်းရတာတော့19ရောက်ပဲရှိသေးတယ်နောက်ပြီးတော့ဒီကနေမြေချီးစွမ်းတာကျဲနဲ့စကားပြောတဲ့အခါကျတော့သူတို့ကိုအဲလူကုန်ကူးတဲ့ မြောက်တာမမြောက်ဘူးဆိုတော့သူတို့ဒီပြန်လဲပြီးစစ်ဆေးပေးမယ်နောက်ပြီးတော့ပွဲစားတွေကိုသူတို့ဖမ်းမယ်နောက်ပြီးတော့ပေးဆက်ခဲ့တဲ့ပုံစံစည်းတွေကိုပြန်လဲပြီးပေးအပ်မယ်နောက်ပြီးတော့ဟိုချက်တာထဲမှာခဏစပြုတ်တရားရင်ဆိုင်ဖို့အတွက်ပေါ့နော်အဲ့ဒါတွေကိုသူတို့ပြန်လဲပြီးတော့ဒီစီပေးမယ်ဆိုပြီးတော့လုပ်နေတယ်ကျွန်တော်ကတော့သူတို့ဘက်ကနေပြီးတော့အဲ့လိုမျိုးရတင်ရထိုက်တဲ့အခွင့်အရေးတွေပြန်လုပ်ပေးမယ်ဆိုရင်လည်းဒါကတော့ဟိုကျွန်တော်မြန်မာပြည်သားအတွက်တော့နင့်နာတစ်ဖက်ကနင့်နာမှုမရှိဘူးဆိုပေမဲ့လည်းတစ်ဖက်ကတော့နင့်နာမှုတွေဖြစ်နေတော့ကျွန်တော်တို့တွေ့ရမှာလဲစိုးတာပေါ့နော်ဒါတွေကိုကျွန်တော်တို့လူတွေကိုကျွန်တော်တို့ချစ်စေချင်တာကတော့ကျွန်တော်တို့လူတွေကိုအဲ့လိုမျိုးကယ်ထုတ်လို့ရပြီဆိုတော့ကျွန်တော်တို့ကမြန်မာပြည်ကိုပြန်ခေါ်သွားမယ်ဟိုထိုင်းနဲ့ကတော့ထပ်ထားလို့မရအောင်သူတို့ကမှတ်ဖို့နေနေပါလေလောက်ထားမရှိတဲ့အတွက်ပါစပို့တွေမရှိတဲ့အတွက်ထားလို့မရဘူးဖြစ်နေတာသူတို့ထိုင်းဥပဒေအရဆိုလို့ရှိရင်သူတို့အနေနဲ့လည်းမှားနေတယ်အနေထားမှာရောက်နေတယ်ဆိုတော့ဟိုပြန်ပြောပြလို့လည်းပြန်ပို့ဖို့ပဲစဉ်းစားကြတာပေါ့နော
်လောလောဆယ်မှာတော့ရှေပေါ်ကနေကယ်ဆယ်လာတဲ့မြန်မာနိုင်ငံသား19ဦးကိုပတ်တနီရဲစခန်းထဲမှာပဲထားပြီးစစ်ဆေးမေးမြန်းမှုတွေဆက်လုပ်နေပါတယ်အခု19ဦးကတော့ထိတ်သိမ်းရေးစခန်းမှာထားပြီးအမှုရင်ဆိုင်ရမယ့်ကာလတလခန့်သာကြာမြင့်မယ်ဆိုပြီးထိုင်းရနာပိုင်းတွေကပြောဆိုခဲ့ပြီးတလတာကာလမှာတနေ့ကိုဘတ်ငွေ50ရရှိမှာဖြစ်ပြီးအလုပ်လုပ်ချင်တယ်ဆိုရင်တော့တနေ့ကိုဘတ်300ရရှိမယ်လို့ဆိုပါတယ်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာအဖွဲ့အစည်းတည်ထောင်ထားတဲ့12နှစ်တာကာလအတွင်းမှာလူကုန်ကူးခံရသူ 8,000 လောက်ကိုကယ်ဆယ်နိုင်ခဲ့ပါတယ်ဒါပေမဲ့နေရရင်အများဆုံးပြန်ပို့နိုင်ရတာအကောင်းဆုံးဖြစ်ပြီးအမှုရင်ဆိုင်နေတဲ့ကာလကြာရှည်ပြီးလူကုန်ကူးခံရသူတွေဟာထိတ်သိမ်းရေးစခန်းထဲမှာပဲနှစ်နဲ့ချီပြီးနေထိုင်ရတာတွေဟာမဖြစ်သင့်ဘူးလို့ပြောဆိုပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့သုံးရတာထိုင်းနိုင်ငံရဲ့ခီးစဉ်အတွင်းမှာတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကမြန်မာပြည်သားတွေတန်းနဲ့ချီပြီးအလုပ်လုပ်ကိုင်နေတဲ့ထိုင်းနိုင်ငံတွင်းမှာလူကုန်ကူးမှုတွေဖြစ်လာမယ်ဆိုရင်ကာကွယ်တားဆီးနိုင်အောင်ကယ်ဆယ်မှုတွေအများဆုံးလှုပ်ဆောင်နိုင်အောင်မြန်မာပြည်သားအများစုနေထိုင်တဲ့နေရာတွေမှာလူကုန်ကူးမှုတားဆီးရေးအတွက်တာဝန်ခံတွေထားပြီးရုံးတွေဖွင့်လှစ်ပြီးကူညီဆောင်ရွက်ပေးဖို့အတွက်တောင်းဆိုထားပါတယ်ရှင်
ထိုင်းနိုင်ငံရောက် VOA သတင်းတောက်မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ Euro 2016ဘောလုံးပွဲကြိုသုံးသက်ချက်သတင်းကိုတင်ပြပေးကြပါမယ်ပြင်သစ်နိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပနေတဲ့ Euro 2016ဥရောပဖလားဖိုင်နယ်ကိုအင်ရှင်ပြင်သစ်နိုင်ငံအသင်းနဲ့ပေါ်တူဂီအသင်းတို့ Paris မြို့မှာဒီကနေ့ဘောလုံးကြမှာပါပြင်သစ်ပြည်သူတွေအတွက်အစွမ်းကုန်ကြိုးစားသွားမှာဖြစ်တယ်လို့သူတို့အသင်းအောင်ပွဲရဖို့အရေးကြီးတယ်လို့ပြင်သစ်ဘက်ကပြောလိုက်ပြီးပေါ်တူဂီဘက်ကတော့ final ပွဲမှာဘာမှမဆိုဖြစ်နိုင်တယ်လို့တုံ့ပြန်လိုက်ပါတယ်ဒီပွဲအပေါ်မှာဂျာမနီနိုင်ငံကအကြအမြင်စင်မာကြီးရဲ့ရွေးချယ်မှုနဲ့အားကစားဆောင်းပါးရှင်ရဲ့သုံးသက်ချက်ကိုတော့ကိုရနိုင်ကစူးစီးတင်ပြထားပါတယ်ရှင
် Euro 2016ယောပဖလားဘောလုံးပွဲကတော့နောက်ဆုံး final ကိုရောက်လာပါပြီအင်ရှင်ပြင်သစ်နဲ့ပေါ်တူဂီတို့ Paris မြို့က Star Tavernes ဘောလုံးဂွင်းကြီးမှာမြန်မာစံတော်ချိန်တင်လာနေမနဲ့တနားီခွဲမှာဘောလုံးကြမှာပါအင်ရှင်ပြည်သက်တွေကလည်းသူတို့အသင်းကိုအားပေးဖို့ပြင်နေကြပြီးတော့ပြင်သစ်အသင်းသား Euro 2016ကိုဘိုဆွဲခဲ့မယ်ဆိုရင်ပြင်သစ်နိုင်ငံသားတွေအတွက်စိတ်ဓာတ်တက်သွားစေမယ်လို့ပြင်သစ်သမ္မတ François Hollande ကပြောလိုက်ပါတယ
် Joueur pas entraîneur et donc j'ai aucun mérite
ကျွန်တော်ကကစားသမားမဟုတ်တယ်လူနီးပြလည်းမဟုတ်ပါဘူးပြင်သစ်အသင်းရဲ့အောင်မြင်မှုဟာကျွန်တော်ကြောင့်မဟုတ်ပါဘူးဒါပေမဲ့လေ final မှာနိုင်ပြီးဘိုဆွဲလိုက်မယ်ဆိုရင်တော့ပြင်သစ်ပြည်သူတွေပျော်ရွှင်ပြီးစိတ်ဓာတ်တက်ကြွလာမှာဖြစ်တယ်လို့အသင်းအတွက်လည်းဂုဏ်ယူကြမှာဖြစ်ပါတယ
်ပြင်သစ်နိုင်ငံမှာပြီးခဲ့တဲ့ match လကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတော့လူ130တေဆုံးပြီးတော့380နီးပါးဒဏ်ရာရခဲ့ကြတာပါဒါကြောင့်ဒီဒဏ်ရာတွေကိုကုစားဖို့အတွက်အနိုင်ရဖို့အရေးကြီးတယ်လို့လည်းပြင်သစ်အသင်းကောင်းဆောင် Hugo Lloris ကပြောလိုက်ပါတယ်ပြင်သစ်နီးပါးဒေရှောင့်ကလည်းအနိုင်ရဖို့အတွက်ရေကုန်ရေကန်းကစားသွားမှာဖြစ်တယ်လို့ဆိုပါတယ
်c'est
quand on est dans le sport loisir c'est အစားကိုဝါဒနာရကစားတဲ့အခါစိတ်ပျော်ရွှင်မှုရဖို့ကစားကြတာပါဒါပေမဲ့အဆင့်မြင့်ပြိုင်ပွဲတွေဝင်ပြိုင်တဲ့အခါတော့ခင်ဗျားနိုင်ခြင်းနဲ့နိုင်ရတာတဲ့ကောင်းတာဘာမှမရှိပါဘူးဘောလုံးကတိတ်ပန်လို့တော့အတိအကျမဟုတ်ဘူးပေါ့တခါတလေအသေးပွဲလေးတွေကအတိအကျမဟုတ်ဘူးပေါ့တခါတလေအသေးပွဲလေးတွေကအဆုံးဖြတ်ပေးတာပါ
ပြင်သစ်သင်းဟာတပွဲနဲ့တပွဲခြေစွမ်းပြလာပြီးဘိုးဆွဲဖို့ရည်ပန်းစားနေပါတယ်ဒါပေမဲ့လည်းပြင်သစ်နီးပြဒေရှမ်ကတော့သူတို့အနိုင်ရသေးတာမဟုတ်သေးဘူးလို့သတိပေးထားပါတယ်ပေါ်တူဂီရှေ့တန်းလိုရိုနယ်ဒိုကလည်းပြင်သစ်ဟာအင်ရှင်ဖြစ်တဲ့အတွက်အနိုင်ရဖို့ပိုပြီးရေပန်းစားကြောင်းဒါမဲ့လည်း final ပွဲကဘာမှဆိုဖြစ်နိုင်တယ်လို့ပြောလိုက်ပါတယ်ပြင်သစ်ဟာအင်ရှင်ဖြစ်တဲ့အတွက်တပန်းတာတယ်လို့ဆိုရမှာဖြစ်ပေမဲ့လည်းနိုင်ရမယ်ဆိုတဲ့ PR ကလည်းတစ်ဖက်မှာရှိနေပြန်ပါတယ်ဒီပေါ်မှာတော့အာဂဇာဆောင်းမရှင်ဦးမြတ်သက်ကအခုလိုသုံးသပ်ပါတယ
် PR ဖြစ်နိုင်တယ်ဗျဒါမဲ့ PR ကိုကျော်တော့အောင်ပြင်သစ်ဘုံသမားတွေကဝါရင့်နေတော့တွေ့ကြုံရှိတယ်တော့တော်လည်းဒီမှာလေဒီကနေရကစားနေတဲ့လူတွေဆိုတော့ကျွန်တော်ပြမရဲဒီ PR ကိုတော့တောင်းခိုင်းနိုင်မှာပါ PR ကဟိုပေါ်တူဂီပေါ်မှာပဲတော့တက်ရောက်ညားပြီးတော့ပြင်သစ်ပေါ်မှာဘယ်လောက်ရှိနေမသိဘူး
ပေါ်တူဂီကပေပေနဲ့ဝီလျံကာဗာလျိုတို့ပြန်ပါလာမှာဖြစ်တဲ့အတွက်နှစ်သင်းလုံးမှာပွဲပယ်နဲ့ဒဏ်ရာပြသနာမရှိဘဲနဲ့လူဆုံးပါကြမှာပါပြင်သစ်နဲ့ပေါ်တူဂီတို့ဟာနိုင်ငံတကာပွဲတွေမှာ၃ကြိမ်တွေ့ပူးပြီးတော့၃ကြိမ်စလုံးကိုပြင်သစ်ကနိုင်ထားသလိုနောက်ဆုံး၁၀ကြိမ်မှာလည်းပြင်သစ်ကပဲနိုင်ထားတဲ့အတွက်အစဉ်အလာရရောလက်ရှိအခြေအနေမှာပါပြင်သစ်အတင်ကဘူဆွဲဖို့ရည်ပန်းစားနေတာပါဆိုတော့ဒီပွဲပေါ်မှာအောက်စားဆောင်မရှင်တွေကဘယ်လိုခံမှန်းထားပါသလဲ။ Soccer Follow Editor ဂျုတ်ကိုကြော်ကြော်မျိုးရံကတော့
ဟောပြင်သစ်ကဟိုတိုက်ဆက်ပိုင်းတွင်းလေပိုင်းမှာပေါ်တူဂီတဲ့လေအများကြီးတာပဲလေအရှင်လည်းဖြစ်တယ်။နောက်သူတို့ရှင်လာပိုင်းမှာဆိုရင်ပေါ်တူဂီနဲ့တွေ့ရင်နောက်ဆုံးဆယ်ဆယ်ဆုံးလည်းနိုင်လာတယ်ဆိုတော့ပေါ်တူဂီရဲ့နောက်တန်းပိုင်းရတယ်စိတ်မချရဘူး။အဲ့တော့ဒီပွဲကတော့ပြင်သစ်အနိုင်လို့ပဲထင်တယ်။ Transit 20လောက်နဲ့ဟောင်းတူးဝါမနိုင်ဝမ်းမယ်လို့
တခါအောက်စားဆောင်မရှင်ဆရာဦးမြတ်တက်ကလည်းပြင်သစ်ကိုကြိုက်တယ်လို့ဆိုပါတယ်
။ဆော့ဆော့ရရတော့ပြင်သစ်ဘက်ကအားသာပြီးတော့ဗောလေ။ဟိုနောက်တစ်ခုကအင်ဂျင်မလို့အခွင့်ရတာပဲဆိုတော့မဟုတ်ပါဘူး။အင်ဂျင်ဆိုတာတွေလည်းရှုံးရတာတွေအများကြီးပဲလေ။တကယ်လည်းသူခြေစမ်းတာဖြစ်ပါတယ်။အဲကျွန်တော်ကတော့ပြင်သစ်ပဲပူဆွဲပါမယ်။ဘူးကတော့တိတ်တော့မပြတ်တော့ဘူး
။အောက်စားဆောင်မရှင်ကိုဇော်မျိုးစံကတော
့ဟုတ်ပါလေ။ဟိုအတိတ်ကအစင်လာတွေရောဒီနေ့ယူရိုပြိုင်ပွဲမှာပြသခဲ့တဲ့ခြေစမ်းပေါ့ခြေစမ်းဒီအရာရောဆိုလို့ရှိရင်တော့ဒါပြင်သစ်နိုင်တဲ့တက်ကိုညှို့နေတာပေါ့သူတို့လည်းကျွန်တော်တို့ဒီပေါ်တူဂီနီးပြဖာနန်ဒိုကဒီပွဲမှာဘယ်လိုပုံစံနဲ့ပွဲထွက်လာမလဲပေါ့နော်ပြင်သစ်ကိုရှင်ကစားမလားပြင်သစ်ကိုရှင်ကစားမယ်လို့ရှိရင်တော့ဒီမကစားနိုင်ဘူးဆိုတော့ကျွန်တော်ကတော့ဒီပွဲမှာပေါ်တူဂီနီးပြအနေနဲ့ပြင်သစ်အသင်းကစားကွက်တယ်လို့မရအောင်ကွင်းထဲမှာပြစ်ဒဏ်ပေါ်ဖြစ်တာတွေများအောင်လုပ်ပြီးတော့တည်ရီလောက်ခံကစားသွားမယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ချင်ပါပေါ်တူဂီပဲပင်လီလောက်မှာအနိုင်ရပြီးတော့ဟိုချန်ပီယံဖြစ်သွားလိမ့်မယ်လို့သုံးသပ်မိတာပေါ့။အမှန်တကယ်ဆိုပေါ်တူဂီကဒီနှစ်မှာအုပ်စုအဆင့်ရပဲလှည့်ပြန်တဲ့အတင်ပေါ့။သို့တော့လည်းပဲကံကောင်းစွာနဲ့ပဲဘလူဝဲအဆင့်ကြီးတက်လာတာဆိုတော့သူ့ရဲ့ကံကြမ္မာကလည်းဖလားရဖို့အတွက်ဖြီအောင်သုံးဖို့နေမလားဆိုတာလေးလည်းဖက်တွေ့ရတာပေါ့ဆရာလေး
။ဂျမနီနိုင်ငံစတူဂတ်မြို့ကအကြမ်းမြင်ဆင်မာကြီးဇယ်လာကတော့ဒီဖိုင်နယ်မှာပေါ်တူဂီအတင်ဘူဆွဲမယ်လို့ယူလိုက်ပါတယ်။ဆိုတော့လူကြိုက်များရေပန်းစားနေတဲ့အင်ရှင်ပြင်သစ်ပဲဘူဆွဲသွားမလားဒါမှမဟုတ်ပေါ်တူဂီတွေကပဲ42နှစ်ကြာမနိုင်ထားတဲ့ရှုံချွေးကိုဒီပွဲထဲနဲ့အကြီးဆက်သွားမလားဆိုတာကတော့ရင်ခုန်ဆောင်နဲ့စောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုကြာနေသေးတဲ့ချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုအတွင်းအာဖရိကန်အမေရိကန်လူမဲနှုတ်ကိုရဲတပ်ဖွဲ့ကတီးကြစီပစ်သက်လိုက်ပြီးနောက်ဆက်တဲ့အဖြစ်နဲ့တက်ဆက်စ်ပြည်နယ်ဒါလတ်စ်မြို့ကရဲတပ်ဖွဲ့ဝင်၅ဦးပြစ်ခတ်တပ်ဖြတ်ခံလိုက်ရပြီးတဲ့နောက်သမ္မတဘရက်ကိုဘာမားကဒီသတင်းပတ်ဟာစိတ်မချမ်းသာစရာတွေနဲ့ပြည့်နေတဲ့သတင်းပတ်ဖြစ်တယ်လို့ပြောကြားလိုက်ပါတယ်သမ္မတဥပမဟာပိုလန်နိုင်ငံဝါဆော့မြို့မှာကျင်းပနေတဲ့ NATO ထိပ်သီးစည်းဝေးပွဲအတွင်းပြောကြားခဲ့တာဖြစ်ပေမဲ့သူ့ရဲ့သတင်းစာရှင်းလင်းပွဲအများစုဟာအမေရိကန်ပြည်ထောင်စုအတွင်းဖြစ်ပျက်နေတာတွေကိုပဲအလေးပေးပြောကြားသွားပါတယ်အမေရိကန်သမ္မတဥပမအဆိုဥရောပနဲ့ NATO မှာမိတ်နိုင်ငံတွေကြားအရေးအကြီးဆုံးကာလမှာအမေရိကန်နိုင်ငံအနေနဲ့ဥရောပကိုရေရှည်ထောက်ခံသွားမှာဖြစ်တယ်လို့ဥရောပနိုင်ငံတွေစည်းလုံးညီညွတ်ကြဖို့ကိုလည်းသူကတိုက်တွန်းခဲ့ပါတယ်တောင်ဆူရနိုင်ငံမြို့တော်ဂျူဘာမှာဆန့်ကျင်ဘက်အုပ်စုတွေကြားအကြမ်းဖက်မှုတွေကြောင့်လူတရာကျော်သေဆုံးခဲ့ရပြီးနောက်တနေ့ဒီကနေ့တနင်္ဂနွေနေ့မှာတော့ပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။တဘုံဟောင်းနေနဲ့အစိုးရတပ်ဖွဲ့တွေကြားအပြန်အလှန်ပြင်းပြင်းထန်ထန်ပြစ်ခတ်ခဲ့ကြပြီးမြို့ရဲကနေရအတော်များများမှာပြစ်ခတ်တန်တွေကြားခဲ့ရတယ်လို့မြို့တော်ဂျူဘာကမျက်မြင်တွေ့သူတွေကပြောပါတယ်။ရှခိုင်းပြည်နယ်ရင်းကမွတ်စလင်အတိုင်းဝိုင်းဆိုတဲ့အတုံနှုံသတ်မှတ်ချက်ကိုမကျေနပ်ကြတဲ့ဗုဒ္ဓဘာသာဖုံတော်ကြီးတွေအမျိုးသားအမျိုးသမီးယာနဲ့ချီပြီးရန်ကုန်မြို့မှာဆန္ဒပြခဲ့ကြပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Justin Tweet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကို VOA ရဲ့ Internet စာမျက်နှာနဲ့ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုတော့အစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9:00နာရီကျရင်တစ်ခါထပ်ပြီးထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးဆုံးရအောင်ပါ VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.